စစ်တပ်ကအာဏာသိမ်းပြီးလအနေငယ်အကြာ2021ခုနှစ်နှောင်းပိုင်းကမြန်မာနိုင်ငံတောင်ပိုင်းမှာစတင်အခြေချဖွဲ့စည်းခဲ့တဲ့96 Soldiers PDF ဟာနှစ်နှစ်အတွင်းအညာဒေသမှာလည်းစစ်ဒေသခွဲတစ်ခုအနေနဲ့ထပ်မံဖွဲ့စည်းနိုင်ခဲ့ပါတယ်။စကိုင်းတိုင်းအတွင်းမှာရှိတဲ့နယ်မြေခံတပ်ရင်းတပ်ဖွဲ့တွေ Local PDF တွေနဲ့ပူးပေါင်းပြီးတော့အာဏာသိမ်းစစ်ကောင်စီကိုတွန်းလှန်တိုက်ခိုက်နေပါတယ်။96 Soldiers PDF အညာဒေသတပ်ခွဲရဲ့ဒုတိယစစ်ရေးတာဝန်ခံကတော့အသက်25နှစ်အရွယ်ကိုညံဖြစ်ပါတယ်
။ YZ27 လိုင်းမှာဆိုလို့ရှိရင်တော်လိုင်းအဖွဲ့တွေကရုတ်သိမ်းတိုက်ခွဲတွေဆင်နွှဲလာကြ။ဒါ ਈ ဆိုလို့ရှိရင်ကျွန်တော်တို့လုံးဝမထင်ထားတဲ့အရာပဲ။ကျွန်တော်မမျှော်မှန်းထားတဲ့အရာလို့ပြောလို့ရတယ်။ပထမဆုံးကျွန်တော်တို့လွန်ခဲ့တဲ့တစ်နှစ်အတိုင်းသာဆိုလို့ရှိရင်ဗျာ။အင်အားစုဆောင်တယ်ကျွန်တော်လက်နက်စုဆောင်တယ်အခဲစုဆောင်တယ်ပေါ့ဗျာ။အဲ့လိုမျိုးလုပ်ကြတယ်။နောက်တစ်နှစ်အတိုင်းသာနေမှာစကန်နိုင်တိုက်ပွဲလေးတော့ကျွန်တော်ဆင်နွှဲကြတယ်ကျွန်တော်ဒီ၃နှစ်ပြည့်ကနေအချိန်နေဆိုမှဆိုလို့ရှိရင်ကျွန်တော်မြို့သိမ်းတိုက်ပွဲထိကျွန်တော်တို့ဆင်နွှဲနိုင်ပြီကျွန်တော်ဒီအချိန်နေဒီလိုပုံစံတိုင်းကျွန်တော်ကတော်လန်ရေးကိုအားကောင်းမောင်းတန်တယ်ကျွန်တော်ကဆက်ပြီးခုံမောင်းနေမယ်ဆိုလို့ရှိရင်ကျွန်တော်လိုချင်တဲ့ဖန်နိုင်တခုကတစ်ချိန်ကျရင်ရောက်ကိုရောက်မယ်လို့ကျွန်တော်တော့ယုံကြည်တယ
်စစ်ရေးတာဝန်ခံတဦးအနေနဲ့ပြည်သူလူထုနဲ့အတူစစ်အာဏာရှင်စနစ်ပြတ်သုံးရေးပန်းတိုင်ကိုယုံယုံကြည်ကြည်ဆက်လျှောက်နေတဲ့ကိုညံဟာအာဏာမသိမ်းခင်က Sales and Marketing ကြီးကြပ်ရေးမှုအလုပ်ကိုလုပ်ခဲ့တာပါဈေးကွက်မြင့်တင်ရေးအတွက်နောက်ဆုံးပေါ်လက်ကင်ဖုန်းနေအကြောင်းသုံးဆွဲသူတွေကိုကျွမ်းကျင်ယဉ်ကျေးစွာပြောခဲ့ရတဲ့ကိုညံဟာအခုတော့လူအသက်ကိုသေစေတဲ့လက်နက်တွေရဲ့ခလုတ်ကိုဖြုတ်ချဖို့အမိန့်ပေးနေရပါပြီ။ညနေချင်းဆိုင်တိုက်ပွဲတွေအတွင်းသူကိုယ်တိုင်လည်းဘိုက်ထဲကဥရီအပြင်ကိုထွက်ကြတဲ့အထိဒဏ်ရာရခဲ့ပြီးပါပြီ။ဒါပေမဲ့သူကနည်းနည်းလေးတောင်စိတ်ဓာတ်ကျမသွားပါဘူး
။ကျွန်တော်ခါကူမှာကျွန်တော်ဥပေါ့နော်ဒီတစ်ပတ်ချက်အဲ့မှာကျွန်တော်ကိုကအပြင်ထုတ်ထားတယ်ပြင်ထုတ်တာကဟိုဝန်လမ်းကြောင်းပြောင်းထားတယ်ပေါ့ဗျာဝန်လမ်းကြောင်းပြောင်းထားတယ်တက်တလာပိုင်း25ရင်းနေရဒီအော်တာယာပြီးရစကန်နေတိုက်ပွဲမှာကိုလုံးကြီး6ချက်မှတ်ထားတယ်ဒီ6ပေါက်ပေါက်တာဒါပေမဲ့ကျွန်တော်နားလေတယ်ကျွန်တော်အတွေ့အကြုံတော့ကျွန်တော်စိတ်ခံစားချက်လိုပဲနားလေဟိုကျွန်တော်တို့စိတ်သက်တွေတာကျွန်တော်တို့ပြောညံ့နေမယ်ဆိုလို့ရှိရင်ဟိုကျွန်တော်ဆက်ချင်းကြောက်ခွေပါလို့ရတယ်ကျွန်တော်စိတ်သက်တွေတာမနေမယ်ဆိုလို့ရှိရင်ကျောင်းဘယ်အောင်မှကျွန်တော်တို့ကြောက်လန့်နေကြမှာလို့ကျွန်တော်နားလေအဲ့တော့ဟိုကျွန်တော်တို့ကတခွေးကိုလည်းကျွန်တော်တို့အနိုင်ပိုင်းမယ်ပြီးတော့ကျွန်တော်တို့စိတ်ဓာတ်ကိုလည်းအမြင့်ဆုံးထားမယ်ဆိုလို့ချင်းကျောင်းလိုချင်တဲ့ဖန်နိုင်တို့ကကျွန်တော်ရောက်ကိုရောက်စေနိုင်ကြလို့ချင
်း၃နှစ်တာကာလအတွင်းကိုညံဟာတိုက်ပွဲများစွာမှာပါဝင်ဆင်နွှဲခဲ့ပြီးတဲ့အပြင်အသက်အန္တရာယ်နဲ့အခက်အခဲများစွာကိုလည်းရင်ဆိုင်ခဲ့ရပြီးပါပြီဒါပေမဲ့သူရဲ့အကြီးမားဆုံးစိန်ခေါ်မှုကတော့အိမ်လွမ်းစိတ်ပဲဖြစ်တယ်လို့သူကပြောပါတယ်
။တော်လင်းရဲဘော်တယောက်နေနဲ့အကြီးမားဆုံးစိန်ခေါ်မှုကကျွန်တော်နားလဲတာကျွန်တော်တိရတော့အိမ်ပြန်ခြင်းနဲ့စိတ်ပေါ့။အိမ်ပြန်ခြင်းနဲ့စိတ်တော့ဒီလိုဆုံးနဲ့ခွဲခွာရတဲ့စိတ်။ကနဦးအစားအကျုံကြီးရရပန်းခါရတဲ့သူကအတုမဲ့ဆိုလို့ရှိရင်တို့မောင်းထုတ်နေတဲ့ကြံလိုက်ချက်စနစ်ကဟိုအပီးတိုင်းမောင်းထုတ်နိုင်တယ်လို့ကျွန်တော်နားလဲ။
ကိုညံကဘာအကြောင်းအရာကိုပဲပြောပြောတော်လှန်ရေးအောင်မြင်မှုဘန်းတိုင်းစီရောက်ရေးအတွက်မှတ်ချက်တစ်ခုခုနဲ့အဆုံးသတ်လေးရှိပါတယ်။စစ်ပုံတန်းဥပဒေနဲ့ပတ်သက်ပြီးသူ့ကိုမင်းမြတ်တဲ့အခါမှာလဲစစ်အာဏာရှင်စနစ်ပြတ်သုံးရေးအတွက်လိုအပ်ချက်တစ်ခုကိုလူငယ်တွေစဉ်းစားမိစေဖို့ထည့်ပြောသွားခဲ့ပါတယ်
။မင်းအောင်လိုင်းအာဏာသိမ်းပြီးနောက်ပိုင်းမှာဆိုလို့ရှိရင်ဗျာရောလူငယ်တွေအနာဂတ်တွေပို့ပြီးတော့ဝေဝါးလာလို့ပြောလို့ရတယ်။စစ်အာဏာရှင်စနစ်ကဘလို့နည်းနဲ့မှကောင်းကျိုးမပေးဘူးဆိုတာဒါအကုန်လုံးနားလေတယ်ဗျာသူက။ဒီလိုအချင်းနေဒီလိုအတိုင်းနာမျိုးမှာဆိုလို့ရှိရင်ဟိုလူငယ်အနေနဲ့ကျွန်တော်ဒီတက်နိုင်တဲ့ဘက်ကပေါ့နော်တော်လိုင်းဘက်မှာကျွန်တော်ပေါင်နေသေးတယ်ဟိုရှိနေသေးတယ်လို့ကျွန်တော်တော့နားလေတယ
်ကိုညံဟာစစ်ရေးတာဝန်ခံတယောက်အနေနဲ့လုပ်ဖို့ကိုင်းဘက်လက်အောက်ငယ်သားတွေကိုဆုံးရှုံးရတာမျိုးကြုံရလေရှိပါတယ်တပ်ဖွဲ့တွေကရဲဘော်တယောက်ကိုဆုံးရှုံးရတိုင်းကြံတဲ့သူတွေကိုမသေးအောင်နေဖို့တတိပေးပြတယ်လို့ဆိုပါတယ်ဒါပေမဲ့စစ်နဲ့ထိတွေ့နေရသူတွေအနေနဲ့မသေးအောင်နေဖို့ဆိုတာအပြောသာလွယ်ပြီးတော့လက်တွေမှာခက်ခဲလာတာမို့ဒီကာလကိုဖြတ်တန်းမှုအတွက်စိတ်ထက်တွေကအမြင့်ဆုံးမှာရှိနေဖို့ကိုထပ်ပြီးတော့တိုက်တော့ပါတယ်
။ကျောင်းအခုတိုက်နေတဲ့စစ်ပွဲကဟိုလက်နက်ချင်းရှင်ပြိုင်ပြီးတိုက်တယ်ဆိုတာကကျောင်းကစိတ်သက်ရေးရာရဘသူပိုတန်ပါလဲဆိုပြီးရှင်ပြိုင်တဲ့ပွဲလို့ကျွန်တော်ကနားလေတယ်။ဒီကာလမှာဖြတ်တန်းမှုဆိုလို့ရှိရင်ကျောင်းစိတ်သက်တွေကအမြင့်ဆုံးရှိနေဖို့လိုအပ်တယ်။ကျောင်းတော်လိုင်းရဲဘော်တွေကစစ်ခွေးတွေပို့ပြီးစိတ်သက်ပို့ပြီးတာမာနေဖို့လိုအပ်တယ်။ဆိုတော့ကျောင်းတော်လိုင်းကြီးကိုပိုပြီးစီလုံးမှုလိုအပ်တယ်ဆိုတာပို့ထားလေ
ဒီကာလတွေအတွင်းလူငယ်ဘဝအခြေကျပြီးသားအလုပ်အကိုင်းတစ်ခုနဲ့မိသားစုကိုပါစွန့်ခွာပြီးတော့ တေရင်းကလည်းလွတ်ခဲ့သူတော်လှန်ရေးတပ်သားတယောက်အဖြစ်ရှင်သန်နေရတဲ့ကိုညံရဲ့အနာဂတ်ရည်မှတ်ချက်ကတော့အလွန်ပဲရိုးရှင်းလာပါတယ်ရှင်
။တော်လှန်ပြီးသွားပြီပေါ့ဗျာ။အဲ့လိုမျိုးကြာရင်ကျွန်တော်ဘာလုပ်မလဲဆိုလို့ရှင်။လိုအပ်လို့ရှိရင်ကျွန်တော်စစ်မှုဆက်ပြီးထမ်းဆောင်မယ်ပေါ့နော်။အဲ့လိုမှမဟုတ်ဘဲနဲ့ဟိုတခြားပုံစံအခြေအနေအမျိုးမျိုးဖြစ်လာခဲ့ဆိုလို့ရှင်။ကျွန်တော်လုံးကင်ခဲ့ရတဲ့ကျွန်တော်ဆေးရမားကတ်တင်းလုပ်ငန်းနယ်ပယ်တစ်ခုကျွန်တော်ပို့ပြီးတော့ကျွန်တော်ကိုကျွန်တော် upgrade ပြအောင်အများကြီးတင်ယူနေပြီးသွားရင်ပုံမှန်ဗျာ normal life တစ်ခုနေနေပဲကျွန်တော်ပြောအောင်ကျွန်တော် easy ပဲကျွန်တော်ဖြတ်တန်းခြင်း